Welcome to the Voice of America in Burmese.
မင်္ဂလာပါ VOA မေကန်အတန်ရဲ့2022ခုနှစ်မေလ17ရက်အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50 တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါအင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့နေ့နဲ့ခင်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော
့ It's a good thing that the UN General Assembly is focusing on Myanmar, but the real action that needs to happen
ဒါကတော့ HRW ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားရေးမှူး John Sifton ပြောသွားတာပါကုလသမဂ္ဂအထွေထွေညီနာခံမှာမြန်မာနိုင်ငံကိုလက်နက်ရောင်းချမှုပိတ်ပင်မဲ့ဆုံးဖြတ်ချက်ဆုံးဖြတ်ချက်မူကြမ်းပါဝင်တဲ့ဒီဆွေးနွေးဖို့ရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့အပြင်းထန်တိုက်နေတဲ့မင်းတပ်မျိုးရဲ့နောက်ဆုံးအခြေအနေအာဏာသိမ်းပြီးတဲ့အနာသိမ့်ပြီးတဲ့နောက်ပိုင်းမှာစစ်ပွဲတွေကြောင့်ကချင်ပြည်နယ်တွင်တိုးလာတဲ့ဒုက္ခသည်တွေရဲ့အရေးစတဲ့သတင်းပေးပို့ချက်တွေသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကီထိုက်တို့ကပြောပြမှာပါရှင်
။ချင်းပြည်နယ်မင်းတပ်မျိုးမှာစစ်တပ်ရဲ့အကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတင်းနယ်လာနေမှာတောင်းဆိုလိုက်ပါတယ်
။ Our UNICEF colleagues in the violence for security forces to protect children in the town of Mindanao.
ချင်းပြည်နယ်မင်းတပ်မျိုးကကလေးငယ်တွေကိုလုံခြုံရေးတပ်တွေကအကာအကွယ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂကင်းရင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောသွားတာပါ။အာနာသိမ့်ထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မျိုးနယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြက်တပရင်းနေမှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေမှာတော့စစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟတ်ရင်တွေတုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါဒီလိုတိုက်ခိုက်မှုတွေအတွင်းအရသာပြည်သူ6ဦးတဲ့မနေ့တေဆုံးခဲ့ရတယ်လို့တရားမဲ့ဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတယ်ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးရုံးကစုံစမ်းစစ်ဆေးနေကြောင်းလဲအတွင်းမှုချုပ်ရုံပြောခွင့်ရကပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေမေလ18ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တည်ဆွမ်းရသူအနည်းဆုံး969ယောက်ရှိနေပြီးဒီထဲမှာဒါဇင်နဲ့ချီတဲ့ကလေးငယ်တွေပါဝင်နေတယ်လို့ပြောပါတယ်ဒါအပြင်ဒဏ်ရာရသူကထောင်ချီရှိနေတယ်လို့လည်းပြောပါတယ်မင်းတပ်မျိုးပေါ်မှာစစ်ကောင်စီတပ်တွေကရဟတ်ရင်တွေမော်တာကြီးတွေနဲ့တိုက်ခတ်မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေတွင်မှမနေရဲပဲအနာဝန်းကျင်တောတောင်တွေကြားပုံအောင်နေရတာဖြစ်ပါတယ်မင်းတပ်မျိုးနဲ့လူပေါင်း 9,000 ကနေ 8,000 ကျားထွက်ပြေးပုံအောင်နေကြတယ်လို့ Rogers သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်က February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလဲမြန်မာစစ်ကောင်းဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ် American ရဲ့အရေးယူမှုအစင်းတက်မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ် 16 ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီထဲမှာ SCC အရတားစစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်ကောင်စီကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးတွေပါဝင်ပါတယ်။အရတားစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးသိန်းညွန့်ဦးခင်မောင်ဆွေမန်းငိမ့်မောင်ဆိုင်းလုံဆိုင်းတို့ပါဝင်ပြီးအစိုးရအဖွဲ့ဝင်တွေဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်၊ရင်းဆိုင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းဦးထွန်းရွံ့အောင်စီးပွားကူးသန်းဝန်ကြီးဦးပွင့်ဆန်းဗဏ္ဍာရေးဝန်ကြီးဦးဝင်းရှင်၊ကျန်းမာရေးဝန်ကြီးဦးသက်ဆိုင်ဝင်း၊တဘာဝတင်ရန်စားတဝန်ကြီးဦးခင်မောင်ကြီး၊တိုင်းဒေသကြီးဝန်ကြီးဦးထွန်းမြောင်တို့ပါဝင်တဲ့အပြင်ဘိုးဘန်ဥက္ကဋ္ဌဦးသန်းကြီးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးတို့လည်းထည့်သွင်းထားတာပါ။စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးတချို့ရဲ့တာသမီတွေကိုလည်းစီးရင်နဲ့မှထည့်သွင်းထားပါတယ်။သူတို့ရဲ့အမေရိကန်နိုင်ငံတွင်ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့သူတို့နဲ့စီးပွားဆက်ဆံမှုမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုလည်းတားမြစ်လိုက်တာပါ။ကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆင်နွှဲနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဗြိတိန်ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုထဲမှာ မြန်မာအစိုးရဘဏ်ကြောင့်မြတ်လုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်တွေဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးအတွက်အခုထိဘာမှမလုပ်သေးတာကြောင့်မြန်မာစစ်တပ်ကိုလက်နက်မရောင်းတာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့စီးပွားရေးမလုပ်တာလို့အရေးယူမှုတွေလုပ်ရေးကမ္ဘာနိုင်ငံအားလုံးကစဉ်းစားကြဖို့အမေရိကန်နိုင်ငံဂျာယဝင်ကြီးအန်ထိုနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ်အစီအစဉ်ကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကတော့အထွေထွေညီလာခံအဆက်ကြသဘာပတိပြောခွင့်ရ Brandon Barmer ကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ
။ Tomorrow at 3 p.m. the General Assembly plenary will meet to take action on a draft resolution on the situation in Myanmar.
မနက်ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းအခြေအကြောင်းပြောသွားတာပါ။ဒီမူကြမ်းကိုဥရောပကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့ Liechtenstein ကဥဆောင်တင်သွင်းတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအတွက်နိုင်ငံပေါင်း194နိုင်ငံကမဲခွဲကြမှာဖြစ်ပြီးဒီထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်အတည်ပြုနိုင်မပြုနိုင်မသေးကြသေးပါဘူး။ဒီဆုံးဖြတ်ချက်မူကြမ်းနဲ့မှာမြန်မာနိုင်ငံကိုလက်နက်ခင်းရမ်းမှုကြောင့်မျိုးစုံရောင်းချတာဒါမှမဟုတ်လွှဲပြောင်းတာမျိုးဓာတ်ရိုက်ဖြစ်စေတွယ်ဝပြီးဖြစ်စေမလုပ်ဖို့ချက်ချင်းဆိုင်းငံ့ထားရမှာဖြစ်ကြောင်းတောင်းဆိုတာပါဝင်ပါတယ်။ဒါပြန် February 1ရက်စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာမှုအဆုံးသတ်ဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်မှုအလုံးရပ်ပစ်ဖို့မြန်မာပြည်သူတွေဆန္ဒထုတ်ဖို့ပြသခဲ့တဲ့ November ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာလိုက်နာစရာမလိုပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီလိုမဟုတ်ဘဲဗီဒိုအာဏာသုံးခွင့်မရှိတဲ့ဒီညီလာခံရဲ့ဆုံးဖြတ်ချက်ဟာကမ္ဘာနိုင်ငံတွေကြားနိုင်ငံရေးဩဇာရတိတ်ကိုကြီးမားတာဖြစ်ပါတယ်။အခုမဲခွဲမဲ့ဆုံးဖြတ်ချက်တဲ့မှာအတိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အဖမ်းခံရသူအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့အပြင်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးခရစ်စတိန်ဗာဂနာကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့နဲ့အာဆီယံ10နိုင်ငံကြားရထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုအကောင့်ထည့်ဖို့တွေပါပါဝင်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံနေကြတဲ့ရွန်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီတွေပေးချဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့အကြီးအကဲဖီလီပိုဂရန်ဒေးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂရန်ပုံငွေဒေါ်လာ10,000ရအောင်ကြိုးစားမယ်အလှရှင်နိုင်ငံများရဲ့အင်္ဂါနေ့အစည်းအဝေးမတိုင်ခင်အခုလိုပန်ကြားလိုက်တာပါ။အခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းအခြေအနေတွေဆိုးလာနေတာကြောင့်နေဆက်ကျော်ဖြတ်ပြီးမြန်မာနိုင်ငံတည်းထွက်ပြေးချသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအရေးဂရုမစိုက်ဘဲဖြစ်သွားမယ့်အနေအထားချုပ်နေရတယ်လို့လဲမစ္စတာဂရန်ဒေးကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့သူတို့ကိုစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။ဒါပေမဲ့အခုထိအကောင့်ထဲမပေါ်နိုင်သေးပါဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေအကြမ်းဖက်မှုကြောင့်တေဆုံးရတဲ့အရတား800ဝန်းကျင်ရှိလာပြီဖြစ်တယ်လို့အင်းဂျင်ထိုင်းနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံသူကလည်းထောင်ချီရှိလာနေတာပါအခုလိုအသက်ဘေးကြောင့်ထွက်ပြေးလာသူတွေကိုခိုလုံခွင့်ပေးကြဖို့လေကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲကပန်ကြားခဲ့ပါတယ
်ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ဂါဇာစီးတီးကိုအစ္စရေးကတနင်္လာနေ့အစောပိုင်းမှာလေကြောင်းကနေတိုက်ခတ်ခဲ့ပြီးပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့အကြီးအကဲတပ်မှုတို့သေဆုံးခဲ့ရသလိုပါလက်စတိုင်းဘက်ကလည်းဒုံးကျည်တွေနဲ့အစ္စရေးကိုထပ်မံတိုက်ခိုက်ပါတယ်။ဒေသရင်းအချမ်းဖက်မှုတွေဟာဒုတိယမြောက်သတင်းပတ်ထဲကိုရောက်ရှိလာခဲ့ပါပြီ။မေလ10ရက်နေ့ကစခဲ့တဲ့တိုက်ခတ်မှုတွေအတွင်းပါလက်စတိုင်းဘက်ကအနည်းဆုံး169ဦးသေဆုံးခဲ့ရပြီးဖြစ်ပြီးကလေးငယ်အနည်းဆုံး58ဦးနဲ့အမျိုးသမီး34ဦးပါဝင်ကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အစ္စရေးဘက်မှာတော့အသက်6နှစ်အရွယ်ကလေးတဦးအပါအဝင်အနည်းဆုံး10ဦးသေဆုံးရပါတယ်။ဟာမတ်စ်တို့တုံးနေတဲ့ဂါဇာက15ကီလိုမီတာအရှေ့ဥမင်လိုင်ကောင်းတွေဖျက်ဆီးခဲ့ကြောင်းဒါ့အပြင်ဟာမတ်စ်တို့ရဲ့ဘာသာရေးဝန်ကြီးဌာနအဖြစ်တုံးနေတဲ့9ဓာတ်အဆောက်အုံကိုလည်းဖျက်ဆီးခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ အစ္စလာမ်ဂျီဟတ်အဖွဲ့ရဲ့ဂါဇာမြောက်ပိုင်းဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တက်မှုဟာဆန်အဘူဟတ်ဘီလဲတေဆုံသွားကြောင်းအစ္စရေးစစ်တပ်ကပြောပါရယ်အစ္စလာမ်ဂျီဟတ်တွေဘက်ကလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးရဲ့ကံယူတမ်းမျိုး Ashdod ကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးလူ9ဦးထိခိုက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါရယ်ဣသရေလနိုင်ငံသားတွေအလုံးအေဂျင့်လုံးကြုံစီရေးလိုအပ်ချက်နဲ့အညီဆက်လက်တိုက်ခိုက်သွားမယ်အကြောင်းနဲ့အကြမ်းဖက်ဝါဒဆွဲတွေရဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်မယ်အကြောင်းဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတနင်္လာနေ့ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပြောဆိုထားပါတယ်။ဟာမတ်ရဲ့လက်နက်ကိုင်တပ်ဖွဲ့တွေဘက်ကလည်းဒုံးကျည်တွေနဲ့ထပ်ပစ်မယ်လို့ပြောပါတယ်။ဣသရေလဝန်ကြီးချုပ်နေတန်ယာဟုနဲ့တနင်္လာနေ့နောက်ပိုင်းမှာတယ်လီဖုန်းဆက်ဆွေးနွေးဖို့ရှိကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုင်တန်ကတနင်္လာနေ့နေခင်ပိုင်းမှာသတင်းထောက်တွေကိုပြောဆိုထားတာပ
ါ So we call on Hamas and other groups in Gaza to end the rocket attacks immediately
ဂါဇာမှာရှိတဲ့ Hamas နဲ့တခြားစစ်သွေးကြောအဖွဲ့တွေအနေနဲ့ Israel ကိုဒုံးကျည်တွေနဲ့တိုက်ခိုက်နေတာချက်ချင်းအဆုံးသတ်ရမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတနင်္လာနေ့မှာပဲပြောပါတယ်ဣသရေလအနေနဲ့နိုင်ငံကိုကာကွယ်ပိုင်ခွင့်ရှိတဲ့အရသာထိခိုက်မှုမရှိစေရအတွက်လည်းတာဝန်ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်။ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါတိုက်ဖျက်မှုမှာအမေရိကန်ဘက်ကပိုပြီးကူညီဆောင်ရွက်နေကြောင်းကြေညာတဲ့သမ္မတဂျိုးဘိုင်ဒန်ကလာမယ့်ဇွန်လကုန်ပိုင်းအရောက်မှာကမ္ဘာတစ်လောကိုကိုဗစ် -19 ကာကွယ်ဆေးအလုံးရေသက်20ထပ်မံဖြန့်ဖြူးမယ်အကြောင်းပြောဆိုထားပါတယ်။
And we need to help fight the disease around the world to keep us safe.
ဒီရင်ဘေးကင်းလုံခြုံမှုနောက်တခြားသူတွေကိုမှန်မှန်ကန်ကန်ထောက်ပံ့ကူညီရေးအတွက်ကမ္ဘာတလွတ်ကပ်ဘေးရောဂါတိုက်ဖျက်ရေးကိုပံ့ပိုးဆောင်ရွက်ဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကအင်ဘူရော East Room ခမကြီးမှာပြောဆိုခဲ့တာပါ။အမေရိကန်ပြည်ရင်းသုံးအဖြစ်ခွင့်ပြုထားတဲ့ COVID-19 ကာကွယ်ဆေးတွေကစပြီးပိုရှန်လာနေတာနဲ့အတူအခုပြည်ပကိုပထမဆုံးအချိန်စတင်ပို့ဆောင်မယ်အထက်အဲ့ဒီဆေးတွေလည်းပါဝင်မှာဖြစ်ပါတယ်။အမေရိကန်ကနေတခြားနိုင်ငံတွေကိုပို့ဆောင်ပေးဖို့အတွက် AstraZeneca ဆေးအလုံးရေတန်း60စီစဉ်ထားပြီးဖြစ်ပြီးနောက်ထပ်ဖြန့်ဝေဘက်ဆေးအလုံးရေတန်း20ကတော့ Pfizer, Moderna နဲ့ Johnson & Johnson ကာကွယ်ဆေးတွေဖြစ်ပါတယ်
။ This means over the next 6 weeks the United States of America will send 80 million doses overseas.
လာမယ့်သတင်း6ပတ်အတွင်းအမေရိကန်ပြည်ထောင်စုကတခြားနိုင်ငံတွေကို COVID-19 ကာကွယ်ဆေးအလုံးရေတန်း80ပို့ဆောင်မှာဖြစ်ပါတယ်။ဒီရေတော့ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်ဇွန်လကုန်မှာထုတ်လုပ်မဲ့ကာကွယ်ဆေးစုစုပေါင်းရဲ့7300ခန့်နှုန်းဖြစ်ပါတယ်။အမေရိကန်ကတခြားနိုင်ငံတွေကိုဖြန့်ဝေမဲ့ကာကွယ်ဆေးအရေအတွက်ဟာဆိုရင်အခုချိန်ထိတခြားနိုင်ငံတွေကပံ့ပိုးကူညီဖြန့်ဝေနေတဲ့ကာကွယ်ဆေးပမာဏရဲ့90%ရှိပါတယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ Pfizer BioNTech ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုရေခဲတစ်တာထဲမှာတစ်လကျော်ကြာတိုးလောင်ထားနိုင်ကြောင်းဥရောပသမ္မဂ EU ရဲ့ဆေးဝါးကုတ်ကဲရေးဌာနကတနင်္လာနေ့မှအတည်ပြုပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအတွင်းကာကွယ်ဆေးပို့ပြီးတော့ဖြန့်ဖြူးပေးလာနိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။အထူးအရေးကမှအရင်တိုးလောင်ထားပြီးသားကာကွယ်ဆေးတွေကိုရေခဲတစ်တာမှာ9ရက်နဲ့အထက်ကြာရှည်တိုးလောင်ထားနိုင်ကြောင်းဥရောပသမ္မဂဆေးဝါးကုတ်ကဲရေးအေဂျင်စီကပြောပါတယ်။တူလောင်ဖြန့်ဖြူးမှုပို့ပြီးတော့လွယ်ကူလာတာကြောင့်ဥရောပအဖွဲ့ဝင်နိုင်ငံများအတွင်ကာကွယ်ဆေးသည်ယူပို့ဆောင်ရေးအစီအစဉ်တွေမှာထူးထူးခြားခြားအကျိုးရှိစေဖို့မျှော်လင့်ကြောင်းလည်းပြောပါရယ်။အလွန်အေးခဲထားပြီးအဖုံးမဖွင့်သေးတဲ့ကာကွယ်ဆေးတွေကို1ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ကြားတာမန်ရေခဲတစ်တာအပူချိန်နဲ့9ရက်ကနေ31ရက်အထိတူလောင်ထားနိုင်တယ်လို့ဥရောပသမ္မဂဆေးဝါးဆိုင်ရာဌာနကထပ်လောင်းပြောဆိုထားပါရယ်။ကမ္ဘာတစ်လောမှာ COVID-19 ကြောင့်ကူးစက်သေးဆုံးမှုကျဆင်းလာပေမဲ့ကပ်ရောဂါဘေးကြီးမပြီးဆုံးသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းတနင်္လာနေ့မှာသတိပေးထားပါတယ
်။ There appears to be a mindset that
COVID-19 ကပ်ဘေးရောဂါကြီးကနေလွန်မြောက်နိုင်ဖို့အဝေးကြီးလိုပါသေးတယ်။ဒေတာတိုင်းမှာကပ်ဘေးရောဂါကြီးကနေမလွန်မြောက်နိုင်သေးဘူးဆိုရင်ဒေတာမှာကပ်ဘေးရောဂါကနေလွန်မြောက်နိုင်မှာမဟုတ်ဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသတိပေးခဲ့တာဖြစ်ပါတယ်ရှင်။အင်အားဖြင့်ဆိုင်ကလုန်းတောက်တဲ့ဟာအိန္ဒိယအနောက်ဖက်ကန်ယူတန်ကုန်းတွင်းပိုင်းကိုတနင်္လာနေ့မှာဝင်ရောက်လာတာကြောင့်အိန္ဒိယရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါတိုက်ဖျက်ရေးမှာပိုပြီးတော့အခက်တွေ့နေပါတယ်။တနာယီလေတိုက်နှုန်း165ကီလိုမီတာမိုင်းတရာကျော်နဲ့ တောက်တဲ့စိုက်ကလုံးမုန်တိုင်းဝင်ရောက်လာတာကြောင့် Gujarat ပြည်နယ်မှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုရပ်ပြီးလူတွေကိုအစုလိုက်အပြုံလိုက်ဘေးလွတ်ရာရွှေ့ပြောင်းနေရပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်နဲ့မတ်သိန်ကြီးထိုက်တူကပြောပြသွားတာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိတင်ဆက်နေပါတယ်။အခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOE Burmese ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းကုလသမဂ္ဂအထွေထွေညီလာခံမှာဆွေးနွေးဖို့ရှိနေတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းအကြောင်းတင်ပြမှာပါရှင်။မြန်မာနိုင်ငံကိုစစ်လက်နက်နဲ့အခြားပစ္စည်းကိရိယာတွေကိုဓာတ်ရိုက်နဲ့တွေဝိုက်ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းတာစတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှမဲပေးဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာဆက်အာဏာသိမ်းထားတဲ့အခြေအနေကိုအရေးယူကင်တွယ်ဆောင်ရွက်လာတာဟာကောင်းတဲ့အချက်ဖြစ်ပေမဲ့တကယ်တမ်းမှာတော့လုံခြုံရေးကောင်စီကကင်တွယ်သင့်ပြီးသူဆုံးဖြတ်ချက်ကသာမဖြစ်မနေလိုက်နိုင်ရမှာဖြစ်တဲ့အတွက်အထူးရောက်ဆုံးဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Sifton က VOA ကိုပြောပါတယ
် It's a good thing that the UN General Assembly is focusing on Myanmar but the real
ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာကိစ္စကိုအဓိကအာရုံစိုက်ဆောင်ရွက်လာတာကောင်းတဲ့အချက်ပါဒါပေမဲ့တကယ်တမ်းအရေးယူနိုင်တာကလုံခြုံရေးကောင်စီကပဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအထွေထွေညီလာခံနဲ့မတူတာကအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်ကိုကုလသမဂ္ဂမှသူကပဲချမှတ်နိုင်တာဖြစ်ပါတယ်။မြန်မာစစ်တပ်ပေါ်လက်နက်ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်အခြားအရေးယူမှုတွေကိုပြုလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကိုလုံခြုံရေးကောင်စီကသာလျှင်ဖိအားပေးနိုင်မှာဖြစ်ပါတယ်။ဒါမှသာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုလျှော့ချပြီးဒီမိုကရေစီအုပ်ချုပ်မှုကိုပြန်လည်ထူထောင်ဆောင်ရွက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကဘလောက်လူလာရဲဆိုတာထိထိရောက်ပြသနိုင်မှာဖြစ်ပါတယ်။ဒါကြောင့်အထွေထွေညီလာခံမှာအခုလိုအရေးယူဆောင်ရွက်တာကောင်းပါတယ်မှန်ပါတယ်။ဒါပေမဲ့တကယ်တမ်းအရေးယူဖို့လိုနေတာကလုံခြုံရေးကောင်စီမှာပါ
။ဒီအတော့အတွက်မှာပဲအမေရိကန်နဲ့သူ့ရဲ့မဟာမိတ်ကနေဒါဥရောပသမဂ္ဂတို့ကလည်းအာဏာသိမ်းထားတဲ့မြန်မာစစ်ဗိုလ်ချုပ်တွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေကိုတပြိုင်နက်တည်းတိုးမြင့်ဆောင်ရွက်ခဲ့ပါတယ်။နောက်လာမှာကျင်းပမဲ့ G7 အစည်းအဝေးမှာလည်းမြန်မာစစ်ကောင်ဆောင်တွေရဲ့အဓိကဝင်ငွေတွေကိုပြစ်မှတ်ထားအရေးယူမဲ့နည်းလမ်းတွေချမှတ်နိုင်တဲ့အနေအထားရှိနေတယ်လို့လည်း John Sifton ကပြောပါတယ
်။ The G7 is meeting in the United Kingdom next month.
ဒီနိုင်ငံမှာဒါမဲ့လာတွေအတွင်းပြုလုပ်မဲ့ G7 အစည်းအဝေးမှာလည်းဖွဲ့ဝင်နိုင်ငံတွေအနေနဲ့တက်မတော်ရဲ့နိုင်ငံသားဝင်ငွေတွေကိုအဓိကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေပုံမှန်ချမှတ်နိုင်ရင်ဆုံးဖြတ်ဖို့ရှိနေပါတယ်စစ်တပ်ကိုဝင်ငွေအပြစ်စီးဆင်းနေတဲ့ဒေါ်လာယူရိုဗြိတိရှပေါင်စတာလင်စသဖြင့်ရနေတဲ့ငွေတွေသဘာဝတန်ငွေအကြောင်းမြေရနာကျွန်းတဲ့စတာတွေပါဝင်မှာပါမြန်မာစစ်တပ်အနေနဲ့သူတို့ရဲ့အမှုအကျင့်တွေကိုပြောင်းလဲဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အတွက်ခြေလှမ်းတွေလှမ်းဖို့လိုအပ်နေကြောင်းနားလည်ဖို့ဒီလိုပြားပေးမှုတွေလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်
အခုလိုသတင်းမကြေညာမီအချိန်ပိုင်းမှာဝင်လာတဲ့နောက်ဆုံးသတင်းအရာကုလအထွေထွေညီလာခံမှာအင်္ဂါနေ့မှာကျင်းပဖို့ရှိနေတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါဗျ။ကုလသမဂ္ဂအထွေထွေညီလာခံရဲ့ website စာမျက်နှာမှာတော့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုတွေ့ရပြီးအဲ့ဒီမှာ February 1ရက်အာဏာသိမ်းပြီးအကြမ်းဖက်ဖိနှိပ်တဲ့မြမစစ်တပ်ကိုကန့်ကွက်ရှုံချထားပါတယ်ရှင်။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့တွေ့တဲ့စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။VOA မြန်မာပိုင်းစီစဉ်ကိုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုနားဆင်ရမှာပါ။မင်းတပ်မျိုးကိုစစ်တပ်ကဝင်ရောက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မျိုးရင်းကနေအိမ်တွေပေါ်ထိပစ်ခတ်မှုတွေကိုဆက်ပြီးလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်တပ်ရဲ့ပစ်ခတ်မှုကြောင့်အိမ်ထဲမှာရှိနေတဲ့ကလေးငယ်တယောက်ဒဏ်ရာရထားပေမဲ့ဆေးကုသနိုင်မှုလည်းအခက်အခဲဖြစ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်တပ်ကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပေးဒုက္ခသည်တွေရဲ့အခြေအနေကိုပေးပို့လာတဲ့ရန်ကုန်ကသတင်းကိုတော့ကိုအောင်မြတ်သူကပြောပြမှာပါရှင
်။ချင်းပြည်နယ်မင်းတပ်မြို့မှာမေ14နဲ့15ရက်တို့မှာစစ်တပ်ဘက်ကလေကြောင်းကနေစစ်အင်အားဖြည့်တင်တာတွေပြုလုပ်ပြီးမင်းတပ်စီဒီအက်အဖွဲ့နဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားပြီးတဲ့နောက်မင်းတပ်မျိုးအတွင်ပိတ်မိနေသူတွေနဲ့ဖမ်းဆီးခံရသူတွေထိခိုက်လာနိုင်တဲ့အတွက်စီဒီအက်ဘက်ကနောက်ဆုတ်ပေးခဲ့ပြီးစစ်တပ်ကမျိုးတွင်ရဲ့အဓိကနေရာတွေမှာတက်ဆွဲရပြီးတဲ့နောက်မေ18မှာတော့စစ်တပ်ကမျိုးတွင်လူနေအိမ်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေပြုလုပ်နေပါတယ်။မင်းတပ်မျိုးအခြေအနေနဲ့ပတ်သက်လို့မင်းတပ်စီဒီအက်ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။မင်းတပ်မျိုးတွင်မှာကျွန်တော်တို့ချင်းကဝေးတပ်ဦးအနေနဲ့ကျွန်တော်တို့တက်ဆုတ်ပေးထားတယ်ပေါ့နော်။ဒီလူထုကိုတိုင်းစာပြီးတော့မှတိုင်းသဘောတုံးပြီးတော့မှလာလို့ကျွန်တော်တို့ကတတ်ဆုပ်ပေးထားတယ်တမျိုးလုံးတတ်ဆုပ်ပေးထားတာကိုအဲ့ဒါကိုညာဘက်ကနေဘက်ကအဲ့ဒါသူတို့ရဲ့အိမ်ကြီးပြည်သူရဲ့အိမ်ကြီးကိုအဲ့တော့လက်နဲ့ကြည့်နေတာအဲ့ဒါလိုက်ကြည့်ခွေးဟောင်းနဲ့တန်ကြားလဲဒီဘက်ကိုပြစ်တာဟိုကျက်တော့တန်ကြားလဲပြစ်တာပဲအဲ့တော့ဒီနေ့နေ့လည်းနောက်မှာပေါ့လေနေ့ကိုနိုင်ခွဲလောက်ကနေစမ်းလက်နဲ့ကြည့်ဒီမှာချက်တော့သူတို့ပြတဲ့အဲဒီမှာအိမ်ထဲမှာပုံနေတယ်မိသားစုတို့ကလေးငယ်ကြီးကျွန်တော်ဒီနေ့အသက်ဟို7နှစ်9နှစ်အရွယ်လောက်ပဲရှိအောင်မချင်။နောက်လေဒင်းယူအောင်လာလေးမှာတိုင်ရတော့တိုင်ရတော့ကြီးတယ်။ဒီအဲ့လိုပဲသင်တိုင်းကျဲနေတော့သင်တိုင်းဟိုအရလေးမျက်နှာပြင့်နေတာအဲ့မှာတိုင်ရတဲ့သူတွေလည်းတယောက်နဲ့တယောက်လည်းမကူညီနိုင်ဘူး။ရှိရှိဖွဲ့ပြီးလဲတော့ကုညီပေးတာတွေမလုပ်နိုင်ဘူးเนาะမကုညီနိုင်ဘူးဖြစ်သွားတယ်ကျွန်တော်တို့မင်းသား CDF အနေနဲ့ပြီးခဲ့တဲ့တက်တော့တနည်းကလေးကကျွန်တော်တို့တတ်ဆုပ်ပေးထားတယ်မဖြစ်တော့သူတို့ဒီအချိန်မှာမဟုတ်ဆိုလို့ကျွန်တော်တို့တတ်ဆုပ်ပေးထားတယ
်မေ23ရက်ညပိုင်းကစစ်ကောင်စီဘက်ကမင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကြေညာပြီးလေကြောင်းကနေစစ်အင်အားဖြစ်တင်ပြီးနောက်ပိုင်းတိုက်ပွဲပုံပုံပြင်းထန်လာတာဖြစ်ပါတယ်ဒီကနေ့မှာစစ်တပ်ကပြစ်ခတ်တာကြောင့်အသက်9နှစ်ကလေးငယ်တူကြီးစံထိမှန်တရားရရှိခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကလေးငယ်မိသားစုဝင်နဲ့နှိဆက်သူတူက VOA ကိုအခုလိုပြောပါတယ်
။ညီမတို့တရားတော့ကြီးစံထိမှန်နဲ့လေးတရားပါရှင်။ညီမတို့အတော့ထုံးဟန်ဆက်တဲ့အချိန်မှာကျမတို့တမီးရောက်ကြီးစံထိမှန်သွားရင်ရှင်အဲ့လိုမျိုးပဲပြောလိုက်ပါရဲ့ရှင်။ထုံးဟန်ဆက်တဲ့အချိန်က10နှစ်ခွဲလောက်10နှစ်40ဝန်းကျင်ဆိုတော့10နှစ်ခွဲလောက်ကဖြစ်တာပါရှင်။ဟုတ်ကဲ့ညီမတို့ကအင်ဂျင်နဲ့အင်ဂျင်နဲ့ထူမရဘူးသုံးခုချက်ပြေးဖို့တိန့်ချောင်ဖို့စေခန်းပြဖို့တွားရင်လည်းတမ်းကြည့်တယ်တမ်းတွေ့ရနဲ့တမ်းဖန်တယ်ဆိုတော့စေခန်းတော့ဖို့လည်းအချိန်မပေးနိုင်အဲကြောင့်မို့ကလေးရဲ့အချိန်ကလည်းဆိုးရွင်ရရဆိုတော့တဲ့စေခန်းလည်းပြလို့မရဘူးဆိုတော့အချိန်တိတ်မကောင်းနိုင်ဘူးလို့တမျိုးအားမှန်းယူရ
မင်းတမျိုးစီဒီအက်အဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားပြီးမျိုးရည်နေထိုင်သူတွေနဲ့ဒေသခံတွေအများအပြားဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ထွက်ပြေးတင်းရှောင်သူတွေဟာနီးစပ်ရာတောထဲမှာခိုးလုံနေကြပြီးအစားအစာဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေပါတယ်။အခုလိုအရေးပေါ်အကူအညီလိုအပ်နေတာနဲ့ပတ်သက်လို့ကိုယ်တိုင်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရသူတူကအခုလိုပြောပါဗျာ။
ပြောမယ်ဆိုတော့မင်းတပ်မှာဟိုရှိတဲ့လူဦးရေတုံးပုံတပုံတော့ပဲမြို့ထဲမှာ တုံကုံပေါ်ရင်တပုံတော့ကဲမျိုးထဲမှာကြာနေတာအာတပုံလောက်ကတော့ဒီမိစ္ဆာရာကြေးရွာတွေနဲ့ပြီးတော့တောင်ထဲတွေကိုထပ်ပြေးသိမ်းဆောင်ရှာတယ်ကျွန်တော်တို့ဆောင်ပြေးနေတဲ့နေရာမှာလူဦးရေ900လောက်ရှိတယ်ဟိုအခုအာထပ်ပြေးနေတဲ့အချိန်များပေါ့ဒီတော်တော်များများတော့ဟိုတက်ကြီးဟိုနဲ့ကလေးငယ်တွေကတော်တော်များများဟိုထပ်ပြေးနေကြတယ်ပေါ့ဟိုနေတဲတောထဲတောင်ထဲမှာရောက်နေတယ်ဆိုတော့လောလောဆယ်ဟိုစေးပါးတွေရေဟိုအစားတောက်တွေပေါ့တောင်ပေါ်ဒေတာဆိုတော့အစားတောက်ခဲခဲတဲ့နေရာမျိုးဒီနေ့ခါလက်ခါကြတော့ဟိုအစတောင်းလို့လည်းပြီးလို့ရှိရင်ဒီဟိုတကယ်ဟိုဘယ်လိုပြမလဲထိုင်ရှာဟိုအမွတ်အကာကြီးလိုအပ်နေတယ
်မင်းတမျိုးကအတန်လေးဆန္ဒထုတ်ဖို့သူတွေကိုစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ပြန်လွတ်ပေးဖို့တောင်းဆိုရကနေစစ်ကောင်စီဘက်ကပြန်မလွတ်ပေးခဲ့တဲ့အတွက်နှစ်ဖက်အပြန်လည်တိုက်ပွဲတွေဖြစ်လာပြီးမေလ14နဲ့15ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာမင်းတပ် CDF ဘက်က6ဦးသေဆုံးခဲ့ပြီးစစ်ကောင်စီဘက်ကလည်းအများအပြားသေဆုံးခဲ့တယ်လို့မင်းတပ် CDF ဘက်ကပြောပြမိတယ်စစ်ကောင်စီဘက်ကတော့တည်ဆုံတဲ့စည်ရင်ကိုထုတ်ပြန်တာမရှိသေးပါဘူ
း။ဒါကတော့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေရဲ့အရေးကြားခဲ့ရတာပါ။ဒါနဲ့တစ်ဆက်တည်းကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အရေးကိုလည်းကြည့်ကြရအောင်ပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်တွင်ထပ်မံဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ပြည်ရင်းစစ်ဘေးဒုက္ခသည်အရေးအတွက်ကပိုပြီးတိုးလာနေပြီးစားနပ်ရိက္ခာဆေးဝါးစားတဲ့အရေးပေါ်အကူအညီလိုအပ်ချက်တွေရှိလာတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေက VOE ကိုပြောပါရယ်ကချင်ပြည်နယ်တွင်မြို့ရွာတွေကြားမှာကုန်စည်တချို့ကိုတည်ယူပို့ဆောင်ခွင့်ပိတ်ပင်ထားတာကြောင့်လည်းအခက်အခဲတွေပိုပြီးရှိလာနိုင်တယ်လို့ခန့်မှန်းထားကြပါရယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ
မြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားဒီလပိုင်းတွင်တိုက်ပွဲနေစဉ်ဖြစ်ပွားနေပြီးအထူးသဖြင့်ဗမော်မန်စီမိုးမောက်အင်ကြားရန်တနိုင်ဖားကန်ဒေသတဝိုင်းမှာဖြစ်ပါတယ်ဒီတော့တွင်မြန်မာစစ်တပ်ထိန်းချုပ်ထားတဲ့တောင်ကုန်းစခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံပြည်သူတွေမိမိတို့အိမ်ယာမှာမနေရတော့ပဲမြို့နဲ့မဝေးတဲ့အရက်ဒေသမှာပြည်ရင်းစစ်ဘေးရှောင် IDP တွေအဖြစ်တင်းရှောင်လာကြတာထောင်ကနန်းရှိလာပြီလို့ဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ကချင်ငင်းငယ်ရေးကွန်ရက်တာဝန်ခံဒေါခွန်ဂျာကပြောပါတယ
်ဥမာမိုးမောက်မြို့နယ်ပေါ့မိုးမောက်မြို့နယ်ဆိုတာဗမော်နဲ့ကိုးမိုင်ပဲဝေးတယ်အဲ့အိမ်မှာဆိုလို့ရှိရင်ဥမာအရင်တုန်းကဆိုရင်တော့မိုးမောက်နဲ့ဗမော်လားကဆိုရင်ဘယ်တော့မှမထီခဲ့တဲ့ရွာတွေပါဆိုမြို့နယ်ဆက်နေတာ哦ဒါပေမဲ့အဲ့မှာတွေကကျတော့မြို့တစ်ဆိုလဲစစ်တပ်ရှိတယ်နုံမလန်းဆိုလဲစစ်တပ်ရှိတယ်အဲ့အဲ့ကုန်းနေအနေပြီးပတ်ပတ်လဲပတ်ချလဲပြစ်တယ်ပြစ်တဲ့အခါကျတော့ဆို KIA စခန်းရင်လို့လည်းမဟုတ်ဘူးသူဟာသူဒီအချိန်ရပြစ်နေတဲ့အခါကျတော့အဲ့ရလူတွေကအကုန်လုံးကအဲ့မှာအိမ်ထိတဲ့လူထိအဲကျွဲထိတဲ့လူထိအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူတို့တွေကကိုယ့်အိမ်မှာကိုယ်နေလို့မရတဲ့အခါကျတော့ပြန်ရှောင်ပြေးတာဗမုံမျိုးထည့်ပြေးတာအဲ့ခါကျဖုန်းကြီးကျောင်းနေမှာပြစ်မိုးမောက်မျိုးမှာပြစ်တော့ဖျားကျောင်းနေအစ်တို့မှာအဲ့လိုအကုန်ရောက်သွားတာအခုကတော့အကုန်လုံးကချင်းရောချမ်းရောဗမာရောအလုံးပါသွားတာပေါ့ဒီခေါက်တော့ပြဿနာရွာမှာကိုယ်နေလို့မရတာကိုမော်တာထိကျလိုက်ဒီဘက်ကကျလိုက်အဲ့လိုမျိုးဖြစ်နေတော့
ဒီလိုစစ်ပေးဆောင်ပြည်သူအစ်စ်တွေတိုးလာချိန်မှာပဲငကိုကလေးကတရုတ်မြန်မာနေစားတျှောက်မှာရှိထားပြီးသား IDP ဒုက္ခသည်စခန်းတွေမှာလည်းအရေးပေါ်လူအပ်ချက်တွေရှိလာနေတယ်လို့အဲ့ဒီစစ်ပေးဒုက္ခသည်တွေကို10နှစ်နီးပါးကြာကူညီကယ်ဆယ်ရေးလုပ်နေတဲ့အမည်မဖော်လိုသူအမျိုးသမီးတူကလည်းအခြေအနေကိုပြောပြပါတယ
်အခုလက်ရှိရှိနေတဲ့ IDP ကအမိုးအကာကိစ္စနံပါတ်1အရေးကြီးလိုအပ်တယ်ဒါကဘာလဲဆိုမန်စီမိုးမောက်မြို့နယ်ပြောမှဆိုကြရရေးထင်းချုပ်အေရီယာထဲကပေါ့IDP စခန်း၅ခုထဲကအဲအင်ဂျီဆိုရင်အစ်စ်ပြန်ဆောင်တာကိုအလုံး900လောက်ရှိတယ်။နောက်ပြီးမှဒီပြန်မပြင်လို့မဖြစ်တဲ့ဟိုင်ကအလုံးကြီး200ကျော်300နီးပါးအဲ့လောက်ရှိတယ်။ပြီးရင်အခုကျောင်းဖွင့်လာတော့မယ်ဆိုတော့ကျောင်းသားတွေအတွက်စာအုပ်တောင်ဝယ်ပြီးဖို့ခက်ခဲတယ်ဆိုမှအဲ့ခါမှာမိဘတွေကကလေးတွေရဲ့စာအုပ်စာရွက်စာတမ်းတွေပေါ့နော်ကူညီပေးပါဆိုပြီးပြောထားရှင်။နောက်ပြီးတော့အခုကလည်းနေ့တိုင်းညတိုင်းလို့ပြောရမယ်။မန်စီမိုးမောင်ဝါတဲ့တိုင်းစစ်တာတောက်ဆောင်ဖြစ်နေတယ် IGB ခန်းကနေလက်နဲ့ကြီးကံနေတောက်ဆောင်ကြားနေရတယ်။နောက်ပြီးတော့ IGB ကမှာရှိနေတဲ့တောင်းတွေအားလုံးကလည်းခဏပြောလို့ပဲသုံးထပ်သားနဲ့ထရန်ကာထားတယ်။ဆိုတဲ့ဟာကတော့ဒီ10နှစ်ဆိုတဲ့မိုးတန်လေးတန်ကိုတော့ခဏရင်ရှိရခါကျတော့တောင်းတွေကျွန်တော်တို့ပြန်ပြီးမှလုပ်ပြရမယ်အနေထားရှိတယ်
။စီဘီဒုက္ခသည်တွေရဲ့စိုးရိမ်ထိလန့်မှုနဲ့ဒုက္ခကိုတက်တာစေဖို့ကလေချောင်းတိုက်ခိုက်မှုတွေရပ်တန့်သွားရေးပဲဖြစ်တယ်လို့ကချင်ငင်းငယ်ရေးကွန်ရက်ဒေါခွန်ဂျာကရှုမြင်ပါတယ
်အရေးပေါ်လိုအပ်တာကကျတော့ဒီမကြချင်းမှဆိုရင်ဒီဆန်စီစားအကုန်လုံးပြတ်တော့မယ်အခုတရုတ်ကလည်းလုံးဝဝယ်လို့မရအောင်ပိတ်ထားတယ်ဗမာပြည်ကနေလည်းတွင်းလို့မရအောင်ပေါ့အဲ့တော့ဆန်လိုမျိုးဟာမျိုးပြည်တော့ငပိငချောင်းငပဲလိုဟာမျိုးတွေတဲမယ်ဆိုလို့ရှိရင်ဖားမယ်ဆိုတဲ့ဟာမျိုးဖြစ်နေတယ်ဥပမာဆိုဆေးဝါးတို့ဘာလို့ဆိုရင်မကြချင်းဆိုလိုလာမယ်မိုးတွင်းကလည်းရောက်လာမယ်ပေါ့ I solution not a cat or marble, which Marumi Yamira. I don't know, number take out no flies on Loyame, Aramabe, Lubudum, so Chikaita Yara, let the dame. A coab Lopian less or lean lame, so be you are Tantabi, who also babies or Konga group Jintema. Gilosin or Ballet solution, Yabe Malabin, Las of Bima, and my tongue of Bama, Ayara Mugu, Jima, Ayara Muri, Tedia Casaro. I don't draw a sim with you.
Kiaikiaupeha, Tronguia Guzi now by. Now what I see is we are letter ma. Yay, if you can't yes say ye the board to Gayaga. A yada the bank so ya, the man who thinks in letter. Natang said diga salo, kachim ye ma, the jobian, type where, pillayabi. And Eddie so ya letter ma, and see a bias are you there, bawin, lemmat, tone and boot. Since I'm he 90 mabe, few white yet, said daga, anna, thing like be now by, type where he pian pillayabadi. A goozo yank, kachim be nane, shan't be name now by ma. Sibi doga de sakan, sadongu lao shibi. A yinga shida vida doga de tatainiba bawin. A good de tatua la ja duriba bawin. Sibi jang doga de tatain tonang won jema shi melo. Kuni gede puerega, kaman tajawari kmya.
Kunya weon pia doraba. A kuro metagin jangri pian puime po. The bota don't yan jedrigo, suzi dimpia mawashi.
ပါတယ်ရဲ့လိုက်ကျွမ်းကျင်ပြီးဝိုင်းအတွေ့အကြုံရှိရဲ့ဆရာဆရာမရိနေရာမှာဆရာသစ်တွေနဲ့စားထိုးမလဲဆိုတာမေးစရာပါစစ်ကောင်စီကတော့လစ်လက်တဲ့နေရာတွေမှာအစားထိုးခံသွားဖို့လုပ်နေပြီလို့ပြောထားပါတယ်။ဘာသာရဲ့လိုက်ကျွမ်းကျင်ပြီးဝိုင်းအတွေ့အကြုံရှိရဲ့ဆရာဆရာမရိနေရာမှာဆရာသစ်တွေနဲ့စားထိုးမဲ့ပေါ်ចောင်းသားမိပါရဲ့အမြင်ဘယ်လိုရှိပါလဲ။ရန်ကုန်ကလာတဲ့သတင်းကိုန CDM လှုပ်ရှားမှုမှာကြောင်းဆရာဆရာမတွေအတော်များများပါဝင်နေကြတဲ့အတွက်အဲ့ဒီဆရာတွေနေရာမှာဘသူတွေကတင်ပေးမလဲဆိုတာကလည်းမေးခွန်းထုတ်ဆရာဖြစ်နေပါတယ်။ NASA ကကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကပြန်ကြားရေးဒုဝန်ကြီးဘိုးချုပ်စော်မင်းထွန်းကတော့လေးသက်သွားတဲ့နေရာတွေမှာအစာထိုးသွားမယ်လို့မေလ15ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ဒီပညာရေးဝန်ကြီးဌာနအနေနဲ့တော့ကျွန်တော်တို့ဝန်ထမ်းတွေနေရာမှာပြန်လည်ခန့်အပ်ဖို့လည်းလှုပ်ဆောင်နေလည်းရှိပါတယ်။ပြီးရင်ကျွန်တော်တို့ကျောင်းအုပ်ချုပ်မှုတာဝန်ခံတွေပေါ့ကျောင်းအုပ်ဆရာမကြီးတွေကျောင်းတာဝန်ခံတွေနဲ့ပြတ်ကွက်တယ်လို့ရှိရင်သူကဒါမျိုးနဲ့အစင်ကနေတာဝန်ပြီးဆောင်ရွက်ပေးမှာလို့အုပ်ချုပ်ရေးပေါ့နော်ခရိုင်အစင်ကနေတာဝန်ဆောင်ရွက်ပေးမှာအဲ့လိုမျိုးအစင်းစင်ဆောင်ရွက်တည်းရှိပါတယ
်အထက်တန်းဆရာမတွေကိုရာထူးတိုးဆက်မွေးပွဲဖြေဆိုဖို့အတွက်ခေါ်ဆောင်မှုတွေရှိနေတယ်လို့မူလတန်းအတွက်နေစားဆရာမတွေခန့်အပ်နေတာလေးလည်းလုပ်နေပါတယ်အကြမ်းမဖက်အာနာဖီဆန်တဲ့ဆရာတူကတော့ CDM ဆရာမတွေရဲ့နေရာမှာအ мян အစားထိုးစာတင်နိုင်မှုပြင်ဆင်နေတဲ့စစ်အုပ်ချုပ်ရေးကောင်စီဆောင်ရွက်ချက်ဟာအောင်မြင်မှုခက်ခဲသလိုကျွမ်းကျင်အားနည်းသူတွေကိုအိမ်ပြည့်သဘောခက်အပ်တင်ကြားခိုင်းတာကလည်းကောင်းမွန်တဲ့ပညာရေးစနစ်မဖြစ်နိုင်ဘူးလို့သုံးသပ်ပါတယ
်။ဒီကခန့်နာမဲ့ဟိတ်ဆိုရင်တော့ခန့်လို့ရလားဟိတ်ဆိုတော့ရမှာလား။ခက်ခဲတဲ့ကိစ္စတော့မဟုတ်ဘူးလေ။စာတင်နာလူတိုင်းတန်တဲ့လောက်ပါတယ်ဆိုပြီးသူတို့အစားထိုးတာပဲ။ဒီစာသင်္ကန်းအနုပညာတစ်ခုဖြစ်တယ်စာသင်္ကန်းတမဝန်းကျောင်းပညာတစ်ခုလိုပဲသင်ယူလေးလာပြီးတော့မှသင်ရမယ်ဆိုတဲ့ဒီစာတော့သူစာသင်္ကန်းနဲ့ဝင်ပြီးမှပြင်ပါတယ်ပြင်လို့ရလားဟဲ့ဆိုလူတိုင်းတော့ပြင်တာပေါ့နော်သူကဒီပညာရေးဒီသင်ယူပဲပြင်မှာအဲ့တော့မင်းတို့ကစိတ်ကြိုပညာရေးမဟုတ်ဘူးလို့ပြောတယ်ဒီမှာသူတို့ဝင်တယ်နဲ့သူတို့အစားထိုးမှုသင်လိုက်တာပဲဖြစ်ဖြစ်ဆိုအဲ့ဒီလူတွေရဲ့အတွေ့အခွာကလေးတွေဒီဝင်သွားမှာလေသူတို့ကိုယ်တိုင်ကစာဒီဘာသာရေးခွဲခြားမှုလူမျိုးရေးခွဲခြားမှုလုပ်နေတဲ့လူတွေနော်ပြီးတော့ဒီမတရားမှုကိုသူတို့အားပေးနေတဲ့လူတွေကဒီဖြစ်ရကိုမှန်တယ်လို့ကလေးရမေးလာတယ်။မှန်ဟာမှားလားလို့မေးလာတဲ့အချိန်မှာသူတို့ဘလို့ဖြေမလဲ။ပင်ယုတ်ကိစ္စကိုကျွန်တော်တို့ကပြောနေမှာမဟုတ်ဘူး။ပင်နေတဲ့လူတွေကစစ်ကြုံနေဖြစ်တဲ့အတွက်ဒီကလေးတွေကိုသူတို့ကလည်းစစ်ကြုံဖြစ်လာအောင်လည်းဖြစ်ဖြစ်အောင်ရိုက်တန်းပြီးတော့တင်ပါပဲ
။အခြေခံပညာကျောင်းတွေကဆရာတွေနဲ့ပညာရေးဝန်ထမ်းတွေကိုလည်း CDM လှုပ်ဖို့လှုပ်ဆောင်မှုပုံမှန်905ကနဲ့သတင်းမှာဖြန့်ဝေမှုပုံမှန်တွေတက်ပြီးဖန်ဝရန်ထုတ်တာရာထူးကယာယီရက်ဆိုင်တာတွေလည်းစစ်ကောင်စီကလုပ်နေပါဗျ။ဆရာဆရာမတချို့ကတော့ဖန်စစ်ခံနေရပါတယ်။ကျောင်းတွေဖွင့်တဲ့အခါကိုဗစ်ကြောင့်နှောင့်နှေးခဲ့ရတဲ့ရှိတဲ့အတွက်တနစ်ကိုနှစ်တန်းတက်ဖို့ရထားတယ်လို့စစ်အုပ်ချုပ်ရေးကောင်စီကပြောဆိုထားပါဗျ။ကျောင်းတွေကိုဖွင့်ဖို့ပြင်ဆင်တာမှာအစီအစဉ်တကျပြင်ဆင်ဖွင့်လှစ်တာမျိုးမဟုတ်တာအပြင်စစ်အုပ်ချုပ်မှုလက်အောက်မှာပညာသင်ကြားရမှာကိုမလိုလားတဲ့အတွက် ကျောင်းအမမဟုတ်ဘူးလို့ပြောကြားထားတဲ့ကျောင်းသားမိဘတွေလည်းရှိပါတယ်ကိုကလေးအတန်းကြံခဲ့မှာစိုးရင်ပေမဲ့အမှန်တရားနဲ့လက်မမှန်ရှောက်နိုင်ဖို့အတွက်လမ်းပြချင်တာကြောင့်စစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာကြောင်းမတက်ခိုင်းဘူးလို့၆တန်းကျောင်းသားမိဘတူဦးကပြောပါတယ
်။ကလေးကကြတော့စနစ်သက်၆တန်းတည်းမှာသုံးရက်ကတော့ဘယ်လိုလဲဆိုတော့ဒီစစ်ကောင်စီလက်ထက်မှာတော့လုံးဝပြင်ညာမတင်တော့ဘူး။အဲ့လိုပေါ့ဗော။ဒီအစိုးရစစ်တပ်လာမယ်ဆိုတော့ဒီမိုကရေစီပြန်ရမယ်ဆိုလို့ရှိရင်တော့ဒါကျောင်းသားကျောင်းသားပြန်တက်မှုရမယ်ဖြစ်လို့ရှိတယ်။ဒီကျောင်းနောက်ကြတာတော့ဘာလို့ကကြတော့လဲသိတော့ပူတယ်မှာဒါပေမဲ့ဒီစစ်ကြုံပညာရေးမှာတော့မသိနိုင်ဘူးပေါ့နော်သူတို့ဒီသူတို့လောရက်တရားမှန်မှန်ကန်တာနဲ့တိနေရတာနဲ့မတက်နိုင်ဘူးနော်မှားနေမယ်တိရတာနဲ့အမှားအဖို့ကတော့မသွားနိုင်ဘူးအဲ့လိုသဘောရှိတယ်သူတို့ကဟိုကတော့အဖြစ်မရှိရဘူးပေါ့နော်အဲ့လိုတက်တယ်ကျောင်းသားတွေလည်းတက်တာပဲနော်အကုန်လုံးဒီသူတို့ကျောင်းသားတွေပေးနေတဲ့အချိန်မှာသူတို့ကျောင်းတော့သွားမတက်နိုင်ဘူးပေါ့နော်လက်ကြမလုံးဘူးပေါ့နော်သူတို့တင်တဲ့ပညာရေးလည်းမတက်နိုင်ဘူးအဲ့လိုကြောင့်
ကျောင်းသက်မဲ့ကလေးတွေအတွက်မေလ24ရက်ကနေ31ရက်နေ့အထိကျောင်းအပ်ဖို့သတ်မှတ်ထားပါဗျ။လက်ရှိအခြေခံကျောင်းတွေမဖွင့်မီပြီးခဲ့တဲ့အပတ်တွေကတက္ကသိုလ်တွေဖွင့်လှစ်တာမှာတော့ကျောင်းသက်သူအလွန်နှဲပါခဲ့ပါဗျ။မြန်မာနိုင်ငံဆရာမများတက်မကစီရင်အရာတနိုင်ငံလုံးမှာ CDM လုပ်တဲ့အခြေခံကျောင်းဆရာမတသိန်းနီးပါးရှိတယ်လို့ပြောပါတယ်ရှင်။
ရန်ကုန်ကလာတဲ့သတင်းကိုနန်းလန်ဖိုင်ကပြောသွားတာပါရှင်။မကြာခင်မှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရရှင်။အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါဗျ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာပြည်သူ့စံတော်ကိုထင်ဟပ်တဲ့ရွေးကောက်ပွဲပါပဲလို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ ANFREL ကပြောပါရတယ်။မဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းတာဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုတဲ့အကြောင်းသူတို့ရဲ့လေ့လာတွေးရှိချက်တွေကိုအဲ့ဒီအဖွဲ့ကထောက်ပြထားပါတယ်။ AFP သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကပြောပြမှာပါရှင
်။ဒီကိတဲ့နိုဝင်ဘာမြန်မာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲပြီးအာဏာသိမ်းယူခဲ့တဲ့မြန်မာစစ်တပ်ကရွေးကောက်ပွဲရလဒ်ကိုပယ်ထည့်လိုက်ပေမဲ့လို့လေမြမရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့လွတ်လပ်တဲ့ရွေးကောက်ပွဲများဆိုင်ရာအာရှကွန်ရက်အဖွဲ့ ANFREL ကတော့မြမစစ်တပ်ရဲ့ဆွဆွဲချက်ကခိုင်လုံမှုမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာအားနည်းချက်တွေလိုအပ်တာတွေရှိခဲ့တာမှန်ပေမဲ့လို့ဒီရွေးကောက်ပွဲဟာပြည်သူရဲ့ဆန္ဒကိုထင်ရှားတာတွေ့ရပါတယ်လို့ ANFREL အဖွဲ့ရဲ့လုပ်ငန်းတာဝန်ခံတဦးဖြစ်တဲ့လီချန်လုံးကပြောပါတယ်
။ The main issues that we found in this election was the election cancellation issue.
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်တို့တွေ့ရှိရတဲ့အဓိကအကြောင်းအရာတွေထဲမှာဒေသတချို့မှာရွေးကောက်ပွဲတွေပယ်ဖြစ်လိုက်တာနိုင်ငံရေးပါတီတွေရဲ့မဲဆွယ်ပြောဆိုမှုတချို့ပိတ်ပင်ခါရတာရွေးကောက်ပွဲကော်မရှင်ကအတိုက်ခံပါတီတွေကိုမျက်မျက်တတမဆက်ဆံမနဲ့ဗလိုက်တာတချို့ရှိခဲ့တာတွေတွေ့ရပါတယ်။ဒါပေမဲ့လို့လဲရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်ရင်တော့ဒီရွေးကောက်ပွဲရဲ့ရလဒ်ကမြန်မာပြည်သူတွေရဲ့ဆန္ဒကိုအများကြီးထိန်းအပ်နိုင်တဲ့ရွေးကောက်ပွဲလို့ ANFREL ကသုံးသပ်ပါတယ်
။ ANFREL အဖွဲ့ဟာနိုင်ငံတကာအသိမှတ်ပြုအဖွဲ့အစည်းတစ်ခုဖြစ်တယ်လို့2020မြမရွေးကောက်ပွဲကိုနေရာဒေသအနှံ့စောင့်ကြည့်လေ့လာခွင့်ရခဲ့တဲ့ပြည်ပအဖွဲ့အစည်းနှစ်ခုကတခုဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်ပြီးတိုက်ဖြတ်ချေမှုန်းခြင်းခံရသောဒီမိုကရေစီဆိုတဲ့နာမည်နဲ့မေလ18ရက်နေ့မှာပဲသူတို့ရဲ့အပြီးသက်အစဉ်ကစားတစ်ဆောင်ကို ANFREL အဖွဲ့ကချုပ်ပြန်ချပါတယ်။သူတို့ရဲ့လေ့လာတွေ့ရှိချက်တွေအရကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖြစ်နိုင်လောက်တဲ့အခြေမဲမတမာမှုမျိုးမတွေ့ခဲ့ရပါဘူးလို့လီချန်လုံးကပြောပါတယ်။
Where the election observers and agents from political parties were able to monitor in the
maybe la ne may yi twet de lungan sin ni ma luwa che tacho shi da twet ya ba me yue kaw pwe lungan sin de ku long ga ro pwin le myin da mu shi da twet ya ba de nangai party ri ga yue kaw pwe saung chi lila tu ri a ni ne may yong ni ma may pe da ga ni pi lo may ri yi twet de thi lungan sin a sin sit ko saung chi lila kwin ya ja ba de yue kaw pwe ya lat ko pyaung le pit nai law de thi may ma tama mu myo shi ga de tat te thaut tha ba ma ma twet ya ba de
ဒီကရဲ့ရွေးကောက်ပွဲမှာမဲကွာဟာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆွဆွဲပြီးမြမစစ်တပ်ကအာဏာသိမ်းယူလိုက်တာဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုတာကိုလည်းသူကထောက်ပြပါဗ
ျ။ We did not receive any reports that such mass fraud in voter list was carried out during the
ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲလိမ်မဲခူတာမျိုးကျွန်တော်တို့မကြားခဲ့ရပါဘူး။တပ်မတော်ကတော့မဲပေါင်း7000ကျွဲလောက်ကွာနေတယ်လို့ရွေးကောက်ပွဲအပြီးမှာပြောပါတယ်။ဒါကမဲပေးခွင့်ရှိသူစုစုပေါင်းရဲ့၄ပုံတပုံရှိပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ခဲ့တဲ့တက်သည့်အထောက်အထားတစ်ခုမှကျွန်တော်တို့မတွေ့ခဲ့ရပါဘူး။တမရော်ဘက်ကလည်းဒီအတွက်တက်သည့်အထောက်အထားဘာမှပြမထားပါဘူး။ဆိုတော့သူတို့ပြောတာကိုယုံစရာအကြောင်းဘာမှမရှိပါဘူး
။မြန်မာစစ်အုပ်ချုပ်ရေးကောင်စီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲရလဒ်ပြတ်ပြဲတဲ့အကြောင်းကြေညာချတာပါ။ ရွေးကောက်ပွဲရလဒ်ကိုလက်မခံလို့တဲ့စစ်တပ်အနေနဲ့ခိုင်မာတဲ့တပ်တွေအထောက်အထားမရှိဘဲအခုလိုဆွဆွဲပြောဆိုတာအာဏာသိမ်းတာတွေကိုကြည့်ရင်မှန်ကန်တဲ့နည်းလမ်းနဲ့ဖြေရှင်းလို့စိတ်မရှိဘူးဆိုတာကိုပြနေတယ်လို့လည်းလီရှန်လုံးကပြောပါတယ်
။ So before the UEC managed to establish the election tribunals to hear these complaints
ဒီတိုင်ကြားချက်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင် UEC ဘက်ကစစ်ဆေးမှုတွေမလုပ်နိုင်ခင်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာပါ။ဆိုတော့ဒီ UEC အနေနဲ့ဒီကိစ္စကိုနီးလန်းတကျကင်တွေ့ဖြေရှင်းဖို့ဘလို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်တပ်မတော်နဲ့ကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီကဒီပြဿနာကိုကောင်းသောနည်းနဲ့အဖြေရှာလို့စိတ်မရှိဘူးလို့ကျွန်တော်တို့ထင်ပါတယ်
။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကျင်းပရတာဖြစ်လို့2015ခုနှစ်တုန်းကရွေးကောက်ပွဲလောက်လွတ်လပ်တရားမျှတမှုမရှိခဲ့ဘူးဆိုပေမဲ့ပြည်သူအများရဲ့ဆန္ဒကိုကိုစားပြုထင်ရတဲ့ရွေးကောက်ပွဲဖြစ်ခဲ့တာကိုသူတို့ရဲ့လေလာချက်တွေအရတွေ့ရှိတဲ့အကြောင်းအာရှဒေသ18နိုင်ငံကရွေးကောက်ပွဲ65ခုကိုစောင့်ကြည့်လေ့လာခဲ့တဲ့အန်ဖရက်အဖွဲ့ကပြောပါရယ် COVID-19 ရောဂါကူးစက်မှုတွေရှိနေခဲ့တဲ့အချိန်မှာကိုပဲမဲယုံဝန်ထမ်းတွေရွေးကောက်ပွဲနဲ့ကျန်းမာရေးအရာရှိတွေပင်ပင်ပန်းပန်းကြိုးစားလှုပ်ဆောင်ပေးခဲ့ကြသလိုမြန်မာပြည်သူ28တန်းခွဲမဲပေးခဲ့ကြတဲ့အကြောင်းနဲ့ဒီလိုမြန်မာပြည်သူတွေရဲ့အတန်သဘောထားဆန္ဒတွေကိုတိတ်သွားအောင်မြန်မာစစ်တပ်ကခြေဖြတ်လို့ရမှာမဟုတ်ဘူးလို့လည်းအန်ဖရက်အဖွဲ့ရဲ့မေလ18ရက်နေ့ကထုတ်ပြန်တဲ့အစင်ကစားမှဖော်ပြထားပါရယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွန်အားဖြင့်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွန်အားဆိုတဲ့စာသားလေးတွေနော်အဲ့ကနေပြီး email သတင်းလွန်အားကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြပါလို့လည်းဖိတ်ခေါ်ပါရစေရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ COVID-19 ကပ်ရောဂါဘေးသင့်နေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုထပ်ပြီးဖြစ်တာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတေခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲလာမယ့်လပိုင်းတွေအတွင်းမြန်မာလူထုရဲ့သုံးသန်းခွဲကျော်စားနပ်ရိက္ခာပြတ်လတ်သွားနိုင်တဲ့အရေးကြောင့်ရိက္ခာထောက်ပံ့နိုင်ရေးကုလသမဂ္ဂဘက်ကပြင်ဆင်နေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
ဒီကတော့မရဲဒီကအားကုန်လုံးကဘာပြောချစ်ချစ်တတနဲ့အားခက်ခဲလောက်ရတဲ့အချိန်ကတော့ညီမတို့ကကြတော့ဒီကိုယ့်ရဲ့စီးပေါ့ချစ်ချစ်တတသုံးရမယ်ဟာဆိုတော့ဈေးနှုန်းပဲအရင်ဒီကစဉ်းစားပေါ့ဘယ်ဟာလေးကပူတတမလဲသက်သက်တတနဲ့ဘယ်ဟာလေးကပူလောက်လောက်ငငဖြစ်ရမလဲအဲ့ဒါပဲပြရတာပေါ့နော်
ရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထက်တွက်လာရပါပြီရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူးနေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝဲလို့လွေကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရည်တောက်ရည်အတွက်မဖြစ်မနေဈေးဝယ်ကြရပါတယ်။ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါ။အလောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူး။တနည်းရတဲ့ဝင်ငွေတနည်းစားရည်တောက်ရည်ဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မှတူရှင်းပြခဲ့ပါတယ်။
အခုကအခြေခံလူတန်းစားမတော့အမျိုးကကွဲကြည့်တာ။ဟိုစိုက်ကားနည်းနည်းလူလောက်ကတော့ဘာလို့ပြောအရေးစွန်ပြီးထွက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်။ဒီလိုရေတံမှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေကြွကြတော့အဆင်မပြေနိုင်ဘူးမှ
။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်
။
It's been a very difficult few months for many people. It's true that
ဒီကနေ့လာပိုင်းတွေကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများပြားရှိနေပါတယ်။လေပတ်တဲ့စက်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါ။စိတ်ကန်းကလည်းတိတ်ပြီးမလေပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်အဝမလေပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းလိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှာရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ
်ဆင်အနာတိန်နာကြောင့်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆက်နေရိခာမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂဆက်နေရိခာအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားမှု Marcus Prayo က
So this all added up to a situation of real concern and one where
ဒီအကြောင်းအရာလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်။ဒါမဲ့6လအတွင်းလူပေါင်း 3.4 လောက်စာနယ်ဇင်းကမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစာနယ်ဇင်းအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ်။
မြန်မာနိုင်ငံတွင်ဘန်စနစ်ကောင်းကောင်းမလဲပတ်နိုင်ထောတဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ကျွန်တော်နိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိက္ခာတူလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဘန်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိက္ခာကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
် source the cash in handto provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နီးပါးဆင်းရဲမွဲတေတဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကတတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေသတွင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprising that all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့10နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာကပ်ဘေးယောဂါဒဏ်သင့်တဲ့အခြေအနေမှာနိုင်ငံရေးပြည်ထနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွက်လအနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်ဆင်းရဲမွဲတေခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတီနေပါပြီလို့ပြောခဲ့တာပါဆီယနာတိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီသေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီရဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစိုးရခန်းစာကတတိပေးပါတယ်ကမ္ဘာပံရဲ့အီဘီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှုဆေးရခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေချောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာတိမ်မှုနောက်2လအတွင်းရေချောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြတ်တနေတာဖြစ်တယ်လို့လဲ UNDP အစိုးရခန်းစာမှာသတိပေးထားတာဖြစ်ပါတယ်ရှင
်။မတ်တင်ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာ mobile internet ဆက်သွယ်မှုတွေဖြတ်တောက်လိုက်လို့အလုတ်ကိုင်းတိတိတသာထိခိုက်သွားသူတွေကတော့အစားအသောက် delivery ပေးပို့နေကြသူတွေဖြစ်ပါတယ်။တွားရမယ့်လိပ်စာလမ်းညွန်ကိုလက်ကင်ဖုန်းပေါ်မှာကြည့်လို့မရတော့တာကစလို့ကိုယ်တိုင်ငွေစိုက်ဝယ်ပေးနေရတဲ့အခက်အခဲတွေအကြောင်း food vendor writer တယောက်ပြောပြထားတာကိုမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့အပြောင်းအလဲတွေကြောင့်အလုတ်အကင်အခက်အခဲဖြစ်နေကြသူတွေထဲမှာအစားအသောက် delivery ပို့တဲ့ဝန်ဆောင်မှုပေးနေကြသူတွေလည်းအဓိကပါနေကြပါတယ်။ internet ချိတ်ထားတဲ့လက်ကင် mobile phone တွေကိုအားကိုးပြီးတော့အစားအသောက်သွားယူရမယ့်ဆိုင်လိပ်စာ၊သွားပို့ရမယ့်အိမ်လိပ်စာတွေကိုသက်ဆိုင်ရာ app ထဲက GPS လမ်းညွှန်နဲ့ပို့ဆောင်ပေးနေကြရသူတွေဖြစ်ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်း mobile internet တွေကိုဖြတ်တောက်လိုက်တာကြောင့်သူတို့အတွက်အတော်လေးအခက်တွေ့နေကြပါတယ်။ရန်ကုန်မြို့မှာအစားအသောက် delivery လိုက်ပို့ပေးနေတဲ့ food vendor writer တယောက်ကသူတို့အတွက်ဘလောက်အခက်အခဲဖြစ်သွားသလဲလို့ပြောပြထားတာနားထောင်ကြည့်ပါ။အ
ရင်တော့ကျွန်တော်ဒီ internet တွေပါရတဲ့အချိန်တော့ဒီ delivery ပို့ရတာတော့ပို့ပြီးတော့အဆင်ပြေတာပေါ့နော်။ဘာဖြစ်လို့လဲကျွန်တော်ဒီခုမှန်တာ software ကကြတော့ GPS တွေပါရအကုန်အဆင်ပြေတယ်မဟုတ်။ဆိုင်ရုံသွားယူရတဲ့ GPS ဟိုလိပ်စာရယ်ဒီ customer ကိုပို့ရတဲ့လိပ်စာကတူမသိမ်းပေါ့။အဲ့ဒါတွေအကုန်လုံးမြင်ရတာပေါ့နော်။အင်တာနက်ရတော့အခုအင်တာနက်မရတော့ဘူးဆိုတော့ဘာလဲခက်ခဲဖြစ်လဲဆိုတော့ဒီပို့ရမယ့်ဒီလိပ်စာကိုဟိုကျွန်တော်တို့ကမတွေ့ရဘူးမာရယ်မတွေ့ရဘူးဆိုတော့ကိုတိတဲ့လမ်းလောက်ပဲပို့လို့ရတယ်ကိုမတိတဲ့လမ်းဆိုရင်ပို့လို့မရဘူးညာအဲ့လိုမျိုးဖြစ်တာပေါ့နော်အခက်ခဲရတော့ဘယ်လိုဖြစ်လဲဆိုတော့ဒီကာဆာမာရီကြီးကိုတော့ပို့တဲ့ခါကျရင်အရင်တော့ကအင်တာနက်ရတော့ကျွန်တော်တို့ဒီပို့ရမယ့်လိပ်စာတွေပါရတာအကုန်လုံးပေါ်တော့အချင်းကြီးတာပေါ့အခုကကြတော့အင်တာနက်ကလည်းမရဘူး Wi-Fi ပဲရတယ်ဆိုတော့ကျွန်တော်တို့ကတော့ဘာခက်ခဲလို့ပို့ရမယ့်လိပ်စာတွေပါရတာအမြင်ရတာပေါ့နော်အဲ့ဟာတခုကတော့တော့ခက်ခဲတာပေါ့နော်ဟုတ်ပါပြီ
ဒီအနာသိမှုတွေဘာတွေမဖြစ်ခင်တော့ကအရင်အခြေအနေတော့ဆိုရင်ဟိုနေရာဆုံးပို့ရလားအခုကျတော့ကိုပို့တဲ့နေရာကိုကိုက short ချလိုက်ရလားအဲ့အခြေအနေရောဘယ်လိုရှိပါလဲ
အရင်တော့ကျတော့ကျွန်တော်တို့ဒီရုံးမှာကျတော့တို့ကဇုံနေသေးတာလေကျွန်တော်တို့ဝက်ရှိတယ်စောက်ရှိတယ်အင်းစိန်ရှိတယ်ဒီကျွန်တော်ဒီဤနောက်ဤဆောက်ပေါ့အစုံနေဇုံနေနဲ့ခွဲလာတော့နေရာအရင်ကျေပြန်တော့အချင်းကြီးတာပေါ့နော်မှာကြီးနဲ့တူတာမှာကြီးနဲ့ဆိုရင်နေရာစုံလိုက်ပို့ရတာပေါ့အခုကြတော့ကျွန်တော်တို့ကြတော့ဒီဖုန်းနဲ့လောရတယ်ဆိုတော့ကိုပို့နိုင်တဲ့မြို့လောက်ကြီးပဲကျွန်တော်တို့ကချိန်ထားတာပေါ့နော်အရင်အများကြီးကြတော့ကျွန်တော်တယောက်တည်းလေးလုံးဝမရတဲ့တူဖြစ်တဲ့အတွက်ပေါ့ကျွန်တော်အခုကျွန်တော်တည်တဲ့ဖူပန်နာအလိုမျိုးပဲအလုပ်လုပ်ရလူတွေအကုန်လုံးကျွန်တော်ပြန်ပြီးတော့ညှပေးတာပေါ့နော်တယောက်တည်းလုံးရင်တော့ဒီလုပ်ငန်းတော့တိတ်ပြီးတော့အဆင်ပြေဦးမှာကြီးကျွန်တော်တို့ကိုနဲ့တူလုပ်နေတဲ့လူတွေဆို6 9ရက်လောက်ရှိအကုန်လုံးညှပို့မှာပဲအဆင်ပြေမှာမှာကြီး
mobile internet ဆက်သွယ်မှုမရှိလို့ GPS လမ်းညွှန်ကိုအားကိုးလို့မရတော့တဲ့အတွက်လိုက်ပို့တဲ့နေရာတွေ short ချလိုက်ရတာတွေမကပါဘူး။နောက်အခက်အခဲတစ်မျိုးလဲ food vendor rider တွေကြုံတွေ့နေကြရပါတယ်
။ဟိုအရင်တော့ကတော့ဒီရုံးကဓာတ်လိုက်ချိန်ပြီးတာဆိုတော့သူ့ဘက်သူတို့တချို့တွေကြတော့ပတ်စံနဲ့ဓာတ်ရိုက်ရှင်းတာရှိတယ်။တချို့ကြခက်နေရှင်းတာရှိပါဘူးနော်။အခုအနေထားမှာ internet မရတဲ့အနေထားမှာကျွန်တော်ဖုန်းနဲ့ပဲဆက်သွယ်ပြီးလုပ်တယ်။ခါစားမှမှာကြီးနဲ့ဒီအမျိုးအစားပေါ့နော်။အဲအမျိုးအစားကိုကျွန်တော် message လေးပို့ပေးတယ်။သူ့ရဲ့လိပ်စာလေးကိုကျွန်တော်မက်ဆေ့ပို့ပေးတယ်ဝယ်ရတဲ့ခါကျရင်ကျွန်တော်တို့ကစိုက်ပြီးတော့ဝယ်ရတာပေါ့နော်အခုတော့အဲ့ခက်ခဲရောရှိတာပေါ့ဟုတ်တနည်းကိုဈေးဘူးအနေနဲ့3-4000လောက်ကတော့ကိုယ့်လက်ထဲတိုင်ထားတာပေါ့ဟုတ်တချို့ကစားမားတွေဆို5-6000ဝယ်တဲ့ကစားမားတွေရှိတယ်တချို့ဆိုရင် 8000-8000 ပို့တော့အဲ့လိုမျိုးဝယ်တဲ့ကစားမားတွေရှိတာပေါ့တချို့ဆိုင်ကြီးကြတော့ကျွန်တော်တို့ဒီသွားဝယ်ခါကျပတ်စံကြံခဲ့ရင်တချို့ဆိုင်ကြီးကြတော့ခြံလို့ရရမှာပဲကိုယ်နဲ့တီးတဲ့ဆိုင်ကြီးဆိုရင်တော့ပတ်စံနည်းနည်းလောက်ကြံပါတချို့မတီးတဲ့ဆိုင်ကြီးကြတော့ပတ်စံကြတော့ခြံလို့မရအဲ့တော့ကျွန်တော်တို့ဒီကာဆာမာရီကြီးကိုစပြီးတော့သွားပို့မယ်ဆိုရင်မေးရတာပေါ့နော်အမားတို့ဘယ်လောက်ပို့တော့ဝယ်မလဲသူကာဆာမာရီရတယ်သူကလည်းမေးပါတယ်အိမ်ကိုလာယူသူတို့အရင်ဆုံးပတ်ထန်ပေးမယ်အဲ့လိုမျိုးပြောတာပေါ့နော်ဒါမှကျွန်တော်တို့ဘက်ကကြာကြည့်လိုက်တာအိမ်ရောတခါသူ့ကြီးကိုပတ်ထန်တခါသွားယူသွားယူစိုင်းကိုတခါသွားဆိုနှစ်ခါကိုကပို့ပင်မှန်းတော့ကျွန်တော်တို့ရဲ့ရှိတဲ့ပတ်ထန်နဲ့အဲ့လိုမျိုးလှည့်ပတ်ပြီးဝယ်ရတာပေါ့နော်အခက်အခဲကတော့ဒီကိုယ်တိုင်ဝယ်ရတဲ့ဖြစ်တဲ့အတွက်ကိုအချို့ကာဆာမာရီကဟိုဖုန်းဆက်သိထားတာတွေပါလိညာတွေရှိရင်တော့ကျွန်တော်တို့ဒီအမောင်းကတော့ကျွန်တော်တို့ site ပြီးတော့စားရမှာပေါ့နော်အရင်တော့ရုံးနဲ့လောက်တာဆိုတော့တောင်းတန်ဟိုဒီကာဆာမှာဆက်ပိတ်ထားတာတို့ဖုံးမကိုင်းတာတို့ဘာလို့ရှိတယ်ဆိုရင်တော့ကျွန်တော်တို့ကရုံးကိုပြောလိုက်ရုံးကလူတွေကကျွန်တော်တို့ cancel တဘောမျိုးပေါ့နော်ချပြေးတာပေါ့အဲ့ဒီဒီကိုရတာပေါ့အခုကကြတော့ကိုရတဲ့ဆက်ရတာဆိုတော့ကိုရတဲ့မှာတော့ပတ်စံကတော့အရင်ကြီးပုံစံမျိုးပေါ့နော်ဒ ီဈေးဘူးအရင်ပုံစံမျိုးတော့ပတ်စံတော့တစ်ထဲမှာရှိရမှာပေါ့နော်ဒါပေမဲ့ပတ်စံတစ်ထဲမှာဈေးဘူးလို့မရှိတော့ဘူးဆိုရင်တော့ဒီအနာလည်းပြက်နေတဲ့အချိန်တွေမှာလှုပ်လှုပ်ကအဆင်မပြေဘူးမှဟုတ
်အခုကျတော့ဒီအာနာသိမ်းထားချိန်ဖြစ်တဲ့ဥမာညာဘက်ဒီပါရီဆိုလို့ရှိရင်လည်းဟိုညာမထွက်ရအမိတ်နေပါရီရှိတဲ့အခါကျတော့အဲ့လိုမျိုးဒီအစားအသောက်တွေကိုလိုက်ပြီးပို့ပေးတဲ့အခါမှာရောကိုယ့်ရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးအခြေအနေရှိလဲစိုးရိမ်မှုဘယ်လောက်ရှိလဲအဲ့ဒါလည်းသိပါစေ
။ဟောစိုးရိမ်မှုကတော့မှရှိတာပေါ့။တခါကြီးကျရင်ကျွန်တော်ဒီလမ်းတွေပါကြီးကိုတွားနေတယ်။တချို့ကျွန်တော်ဆိုတဲ့ရဲအစ်ခံရတာပေါ့နော်။အစ်ခံတာသူတို့ကအခုလမ်းမှာတွေ့ရင်ကျွန်တော်ဒီဖုံးတွေကိုစစ်တယ်။ဒီလွဲတွေကိုပေါ့နော်ကျွန်တော်လွဲတွေကိုစစ်တယ်ဖုံးတွေကိုစစ်တယ်ပေါ့။ပြီးတော့ဒီတိုင်းနဲ့ပြန်ပြီးတော့လှုပ်ပေးတယ်။သူတို့ကမေးတာပေါ့ဘယ်သွားမှလဲ။ပေးနေအောင်တော့မှလည်းပါတီစီပါဘူးအခါကျွန်တော်တို့ကသူတို့ဒေတာရှင်းပြတာပေါ့အခုကြီးကျွန်တော်စားတော့ပို့မှာဖြစ်တဲ့အတွက်ကျွန်တော်ကဒီကတ်သမားကြီးကိုကျွန်တော်မှားထားတဲ့ပစ္စည်းလေးကိုတော့ပို့ကျင်လို့ပြီးရင်ကျွန်တော်တို့ကပြန်မှာအဲ့လိုမျိုးပြောတာတော့နောက်ပိုင်းကတော့ဒိတ်စစ်တာတွေပါပြီးမရှိတော့ဘူးကြအရင်တော့စပြီးတော့အရေးကြီးပြီးဖြစ်နေတဲ့အချိန်ကြိုးတွေကတော့တော်တော်ခက်ခဲတာများတာပေါ့နော
်အဲ့လိုမျိုးဖြစ်ခက်ခဲသွားတဲ့အတွက်ကြောင့်မို့လို့ကကိုယ့်ရဲ့ဒီဝင်ငွေရောဘယ်လောက်ထိထိခိုက်မှုရှိသွားတယ်လို့ပြောနိုင်ပါလဲရှင
်ဟုတ်ကဲ့ဟိုစာဝင်ကြီးကအကုန်လုံးနည်းနည်းလေးခက်ခဲသွားတာပေါ့ကျွန်တော်ဆိုရင်နှစ်လကျော်နှစ်လတော့လုံးမလို့ရဘူးပေါ့အခုအင်တာနက်တွေတိတ်သွားတော့လေကျွန်တော်တို့ဒီဥပုပ္ပနာဆော့ဝဲရတယ်တကယ်တမ်းဒီအင်တာနက်နဲ့မှအဆင်ပြေရလေဒီကစားမဓာတ်ရိုက်ကျွန်တော်တို့လှမ်းပြီးတော့မှာတာလေရုံးကခလုံးမျိုးအော်တာချပေးတာမဟုတ်တော့ဘူးဒီအင်တာနက်မရဘူးဆိုတော့ကျွန်တော်တို့ကလုံးဝအဆင်မပြေဘူးပေါ့မှာလေဒီအလုံးမရှိတော့အိမ်မှာလည်းကိုယ်ဝင်ဝင်တစ်ခုပဲရှိတော့လေအဲစာဝင်ကြီးရောနည်းနည်းလေးခက်ခဲသွားတာပေါ့ဟုတ်
မြန်မာနိုင်ငံမှာဒီလိုနိုင်ငံအပြောင်းလဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့ကိုယ့်အပေါ်မှာတက်ရောက်မှုအဒီအခြေအနေပေါ်မှာရောဘယ်လိုထင်မြင်လဲပြောချင်ပါလဲရှင
်။ဒီကပြောနေတာကကျွန်တော်ဒီအနာတိတ်မှာတော့ကျွန်တော်ဒီလက်လုပ်လုပ်တာလုပ်နေတဲ့လူတွေကတော်တော်လေးကိုခက်ခဲသွားတယ်အမ။ဘယ်လိုမျိုးခက်ခဲသွားလဲဆိုတော့တချို့တွေဆိုရင်ဆိုင်တာကနေပြီးတော့အလုံးလာသိမ်းတဲ့လူတွေရှိရတယ်။ကျွန်တော်အခုကနာထဲမှာပြီးတော့တောင်းတဘုံကလို့အဲ့လိုမြောက်တဘုံဘက်ကလူတွေရှိတယ်။ဒီလိုအရင်းအရန်ဖြစ်နေတဲ့အချိန်ကြတော့သူတို့လည်းသိမ်းလို့အဆင်မပြေဘူး။ဒီအကုန်လုံးပြည်ပံခက်တယ်နေကြားနေတော့ဘလို့မှအဆင်မပြေဘူးပေါ့နော်ကျွန်တော်ဒီ delivery ကြတော့ရုံးမှကြကျွန်တော်တို့လားစားပြီးရလဲမဟုတ်ဘူးကိုလုံးမှကိုစားရမှာအဲ့လိုမျိုးဖြစ်နေတော့ကိုတကြောင်းဆွဲရင်ကိုတော့ကတကြောင်းပတ်ထန်ရကိုမဆွဲဘူးဆိုရင်ပတ်ထန်မရဘူးဆိုတော့ကျွန်တော်ဒီအပြင်ပိုင်းဒီလူရတန်းသားလူတွေကတော့တော်တော်လေးကခက်ခဲဖြစ်တာပေါ့ဟုတ်အဲ့တော့ကျွန်တော်တို့ကတော့အမှန်တမ်းကျော်ငင်းငင်းလေးပေါ့နော်အချိန်လေးပြန်ပြီးတော့ကောင်းပြီးတော့ကိုလိုချင်တဲ့ဒီမိုးဝေးစီကိုပြန်ရရင်ကျွန်တော်တို့အတွက်လည်းအချိန်ဒီကျန်တဲ့လူတွေအတွက်လည်းအကုန်အစီအပြေပေါ့နော
်ရန်ကုန်မြို့မှာအစားအသောက်တွေကို delivery လိုက်ပို့ပေးနေတဲ့ food bender rider တယောက်ရဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ဆီယာနာတိန်အုပ်ချုပ်နေသူတွေက mobile internet ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တဲ့အတွက်သူတို့လိုမျိုး mobile internet ကိုအားကိုအလုံးလုံးနေကြရသူတွေအတွက်အလုံးလုံးကန်ရတဲ့အခြေအနေပို့ပြီးတော့ခက်ခဲနေကြပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
မဆူမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်ဒီကနေ့ညထုတ်လွှင့်မဲ့အစီအစဉ်မှာလည်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအင်္ဂါနေ့ညသကဝိုင်းအစီအစဉ်ကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါနော်အခုတော့သတင်းအကြီးအကျယ်အစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါချင်းပြည်နယ်မင်းတပ်မျိုးမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောတော်တာပါ။အာနာသိမ့်ထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မျိုးနယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြက်တပရင်းနေမှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေမှာတော့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေအတွင်းအရတားပြည်သူ6ဦးတဲ့မနေ့တေဆုံးခဲ့ရတယ်လို့တရားမဲ့ဖန်စီထိမ့်သိမ်းထားတာတွေရှိနေတဲ့ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးရုံးကစုံစမ်းစစ်ဆေးနေကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ချိန်ကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလည်းမြန်မာစစ်ကောင်ဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ် American ရဲ့အရေးယူမှုအစင်းတက်မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ်16ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဗြိတိန်ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုထဲမှာမြန်မာအစိုးရပိုင်းကြောက်မြတ်လုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ့်အစီအစဉ်ကို ကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ရဲမော်ပါရှင်။အင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ကျမတို့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျမအင်ဂျင်နိုင်ပါ This program